တရုတ်ပါကစ္စတန်နဲ့ရုရှားသုံးနိုင်ငံအကြီးအကဲတွေဟာသူတို့နိုင်ငံတွေရဲ့နယ်စပ်ဒေသတွေမှာအာဖဂန်နစ္စတန်မှာရှိနေတဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့ရဲ့အန်ဒီယကြီးထွားလာနေတာကိုသုံးသပ်ကြဖို့ဒီကနေ့အင်ကာနေမှာမော်စကိုမြို့မှာတွေ့ဆုံကြပါလိမ့်မယ်။အာဖဂန်မှာလွှမ်းမိုးနေတဲ့အကြမ်းဖက်အုပ်စုရဲ့အန်ဒီယကသူတို့သုံးနိုင်ငံကိုပေါင်းစည်းမိစေတာဖြစ်တဲ့အကြောင်းနဲ့လာမယ့်အစည်းအဝေးတွေမှာအီရန်နိုင်ငံလည်းပါဝင်လာနိုင်တဲ့အကြောင်းသုံးနိုင်ငံလုံးကပြောပါတယ်။တရုတ်နဲ့ပါကစ္စတန်နိုင်ငံတွေဟာအာဖဂန်နဲ့နယ်စပ်ချင်းတိုက်ရိုက်ထိစပ်နေပြီးရုရှားကတော့အကြမ်းဖက်သမားတွေဟာတာဂျီကစ္စတန်နဲ့ဥဇဘက်ကစ္စတန်တို့လိုအာဆတ်တိုက်အလဲပိုင်းနိုင်ငံတွေရဲ့နယ်စပ်တွေကနေတဆင့်သူ့ဘက်ကိုနယ်ချက်လာမှာကိုစိုးရိမ်တာဖြစ်ပါတယ်။အာဖဂန်သမ္မတအရှရက်ဂန်နီရဲ့အစိုးရကတော့ဒီအစည်းအဝေးတွေမှာပါဝင်မှာမဟုတ်တဲ့အပြင်တွဲဆုံစည်းဝေးကြတဲ့အကြောင်းရင်းကိုလည်းမေးခွန်းထုတ်နေကြပြောနေကြပါတယ်။အာဖဂန်နိုင်ငံနဲ့တာလီဘန်တွေကိုတိုက်ထုတ်ဖို့အာဖဂန်တပ်ဖွဲ့တွေကိုထောက်ပံ့ပေးနေတဲ့အမေရိကန်တို့ကလည်းအာဖဂန်မှာအရင်ဟာမစ်ခါဇိုင်အစိုးရကိုဖျောက်ချဖို့ကြိုးစားခဲ့တဲ့အဲ့ဒီအကြမ်းဖက်အဖွဲ့နဲ့တွဲဆုံမဲ့ဒီသုံးနိုင်ငံရဲ့လှုပ်ရွက်ကိုကန့်ကွက်နေကြတာပါ။ရုရှားနဲ့ပါကစ္စတန်တို့ကတော့သူတို့အနေနဲ့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားမှာငြိမ်းချမ်းရေးဆွေးနွေးဖို့လိုလားတာသာဖြစ်တဲ့အကြောင်းအာဖဂန်စစ်တပ်ရဲ့စစ်စင်ရေးတွေဟာအစိုးရအုပ်ချုပ်ရေးလက်လက်မမီတဲ့နေရာတွေမှာ IS အဖွဲ့လိုအကြမ်းဖက်အဖွဲ့တွေကခြေကုပ်ယူနိုင်အောင်ဖန်တီးပေးနေတယ်လို့ဖြစ်စေကြောင်းခြေပပြောဆိုပါတယ်။ဒါပေမဲ့အာဖဂန်မှာရှိနေတဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုအမေရိကန်စစ်ဗိုလ်ချုပ်ဂျွန်နီကိုစင်ကတော့အခုလိုပြောင်းကြကြဆက်သွယ်မှုတွေဟာအာဖဂန်အစိုးရနဲ့ဆက်ဆံရေးကိုပျက်စီးစေဖို့သာဖြစ်ပြီးတောင်းကျမ်းသူတွေကိုအားပေးကူညီနေတာသာဖြစ်တယ်လို့ပြောခဲ့ပါတယ်ရှင်။